အမေရိကန်အောက်လွတ်တော်ရဲ့ဥက္ကဋ္ဌသည်အဖြစ်ဝစ်ကွန်ဆင်ပြည်နယ်က Republican အောက်လွတ်တော်အမတ် Paul Ryan ကိုမကြာသေးခင်အချိန်ပိုင်းတွင်ကပဲအောက်လွတ်တော်မှာမဲပေးတင်ပြောင်းလိုက်ကြပါတယ်။အောက်လွတ်တော်ဥက္ကဋ္ဌသည်အဖြစ် Paul Ryan ရွေးချယ်ခံရကြောင်းကြေညာပြီးတဲ့နောက် Ryan ကဥက္ကဋ္ဌထိုင်ကုန်နေရာကိုတက်သွားပြီးယာရုကနှုတ်ထွက်တဲ့ဥက္ကဋ္ဌဟောင်း John Boehner ကနှုတ်ဆက်ထွက်သွားပါတယ်။ John Boehner ဟာလွတ်တော်အမတ်လွတ်တော်ဥက္ကဋ္ဌအစတည်းအဖြစ်ကွန်ဂရက်လွတ်တော်မှာ25နှစ်ကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်နှုတ်ထွက်သွားတာပါ။ဥက္ကဋ္ဌအဖြစ်ကတော့9နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပါတယ်။အောက်တိုဘာဥက္ကဋ္ဌဖြစ်ရူကောက်တင်မြောက်ခံရပြီးတဲ့နောက်ပထမဆုံးပြောတဲ့မိန့်ခွန်းနဲ့မှာ Republican တွေကဒီမိုကရက်တွေအတွက်ဒီမိုကရက်တွေက Republican တွေအတွက်အပြန်အလှန်ဆုတောင်းပေးကြဖို့ Ryan ကပန်ကြပါတယ်။ American အောက်တိုဘာဟာပြဿနာကိုဖြေရှင်းတဲ့နေရာမဟုတ်ဘဲဒီနေရာကိုယ်တိုင်ကိုကပြဿနာတစ်ခုဖြစ်လာနေပြီလို့လည်း Paul Ryan ကပြောသွားပါတယ်။အသက်45နှစ်အရွယ် Paul Ryan ဟာ Wisconsin ပြည်နယ်ကနေတက်လာတဲ့ပထမဆုံးအောက်တိုဘာဥက္ကဋ္ဌပါ။အသက်28နှစ်အရွယ်1998ခုနှစ်မှာလွှတ်တော်အမှန်စဖြစ်လာသူပါသူဟာနှစ်ပေါင်း130ကျော်အတွင်းအသက်အငယ်ဆုံးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ပါတယ်အမေရိကန်အောက်လွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်ပေါင်း435ဦးရှိပါတယ်